Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်မတော်တာရှင်များရှင် VOA American အတန်းရဲ့2014ခုနှစ်အောက်တိုဘာလ9ရက်အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို Washington မြို့ရောကနေစတင်ထုတ်လွှင့်နေပါပြီ။ line tomita 3240 4850ရောကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါပြီရှင်။မနန်းလာပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာနံနက်ခင်ဗျာအခုမနေ့ခင်မှာနားဆင်ရမယ့်နိုင်ငံတကာသတင်းတွေထဲမှာဆိုရင်စိတ်ဝင်စားစရာသတင်းတွေကတော့ IS Islamic စစ်တပ်တွေနဲ့တိုက်ခိုက်မှုပြုလုပ်နေတဲ့ Syria နေဆက်ကကိုဘာနီအနီးမှာလေကြောင်းတိုက်ခိုက်မှုကအကျိုးရှိတဲ့တိုက်ခိုက်မှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်ဟောင်ကောင်ရဲ့နိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေကိုဆန္ဒပြသူတွေနဲ့အစိုးရကြားဆွေးနွေးဖို့တောက်ကြနေမှာရှင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းခါကာဗိုရီကိုရာစီဒေတာမှာပျောက်သွားတဲ့ရဟတ်ရင်ပေါ်မှာလိုက်ပါသွားသူတွေနဲ့တူးကိုပြန်လဲတွေ့ရှိခဲ့ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့ဆောင်းပါးတွေထဲမှာတော့မနေ့ကလွတ်ပေးလိုက်တဲ့အကျဉ်းသားတွေနဲ့ပတ်သက်လို
့ we urge the government to continue to work expeditiously through the political prisoner review committee to release
America အစိုးရပြောခွင့်ရ James Sakee ကဘာတွေပြောရတာပါလဲဒီအကြောင်းမကြခင်ကြားကြမှာပါနောက်ပိုင်းမှာတော့ခါကာဘိုရာစီမှာတပတ်ကြော်ကြပျောက်ဆုံးနေတဲ့ထိုင်းရဟတ်ယင်မောပါသားတို့သူဦးကိုအသက်ရှင်လက်တွေ့ရတဲ့တဲ့နဲ့အတူအီဘိုလာရောဂါကုသခံယူနေရတဲ့ Liberia လူမျိုး Thomas Eric Duncan ရဲ့အခြေအနေရောဂါကုသမှုခံယူနေတဲ့ Texas ပြည်နယ် Dallas ဆေးရုံကထုတ်ပြန်တာကိုကြားပါမှာဒုတိယပိုင်းနိုင်ဝဲမှာကတော့အပတ်စဉ်ကဏ္ဍတွေကိုသွားကြည့်နာဆင်ရမှာပါရှင်အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆံမိုးဝင်းနဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးပါမယ်ရှင်
IS Islamic စစ်သွေးကြော်တွေနဲ့တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့ Syria နိုင်ငံနေဆက်ကကူဘာနီမြို့အနီးမှာပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုဟာအကျိုးရှိတဲ့တိုက်ခိုက်မှုဖြစ်တယ်လို့ American ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဒီတော်တွင်တူရကီနိုင်ငံမြို့တော် Ankara မှာရှိတဲ့ခတ်လူမျိုးတိုက်ခိုက်ရေးသမားတွေကိုထောက်ခံတဲ့ဆန္ဒပြသူတွေကပြင်သစ်နိုင်ငံအနေနဲ့အထောက်အကူတွေပေးဖို့တောင်းဆိုနေကြပါတယ်။ American နိုင်ငံရဲ့လေကြောင်းတိုက်ခိုက်မှုတွေကမြို့ကိုဝန်းရံပြီးတော့တိုက်ခိုက်နေတဲ့အစွန်းရောက်စစ်သွေးကြော်တွေပေါ်တိုက်ခိုက်နေတာကိုအကူအညီပေးတာဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဂျင်ဆာကီကပြောပါရယ်တိုက်ခိုက်ရေးသမားတွေကကူဘာနီမြို့ကိုသတင်းသုံးပတ်ကြာခတ်တိုက်ခိုက်ရေးသမားတွေကကူဘာနီမြို့ကိုသတင်းသုံးပတ်ကြာခုခံကာကွယ်တိုက်ခိုက်နေပေမဲ့မြို့ဟာ IS သွေးကြွတွေရဲ့လက်ကိုကျလူကျခင်အခြေအနေကိုရောက်ရှိနေတဲ့အကြောင်းတူရကီသမ္မတကအင်ကာနေမှာပြောဆိုပါရယ်မြေပြင်တပ်တွေနဲ့အနေနဲ့တံပြန်မခုခံမှုဆိုလို့ရှိရင်အစ္စလာမစ်စစ်သွေးကြွတွေဟာဆီးရီးယားနဲ့တူရကီနယ်စပ်တစ်လျှောက်ကိုထိန်းချုပ်သွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့တူရကီသမ္မတရာစစ်တယစ်အာဒိုဂန်ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့ဆီးရီးယားနိုင်ငံဆိုင်ရာတမန်အသစ်ဖြစ်တဲ့စတက်ဖန်ဒီမစ်တူရာကလည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခိုင်အမာတုံ့ပြန်ဆောင်ရွက်မှုကိုချက်ချင်းပြုလုပ်ဖို့အချိန်ရောက်နေပြီလို့ပြောဆိုနေပါတယ်ခင်ဗျာ
IS Islam စစ်သွေးကြွတွေကိုအရေးယူဖို့ပြက်ကွက်တဲ့တူရကီအစိုးရကိုဆန့်ကျင်ဆန္ဒပြနေကြတဲ့ယာနဲ့ချီတဲ့တူရကီပြည်သူတွေနဲ့ရဲတွေကြားရုံရင်းဆန်ခတ်ဖြစ်ခဲ့ပြီးလူတအူးတေဆုံးခဲ့ပါတယ်မတ်စ်မြို့ကဆန္ဒပြပွဲမှာဆန္ဒပြသူတအူးကိုရဲကပစ်ခတ်ခဲ့ပြီးမျက်ရည်ယိုပုံးတွေနဲ့ဖြိုခွဲခဲ့တယ်လို့တူရကီသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်ကတ်လူမျိုးတွေကိုထောက်ခံတဲ့ဆန္ဒပြပွဲတွေဟာမြို့တော်အစ္စတန်ဘူလ်အပါအဝင်တူရကီနိုင်ငံအနှံ့ဖြစ်ပေါ်နေတာပါတူရကီနဲ့နယ်ချင်းထိစပ်နေတဲ့ဆီးရီးယားမြောက်ပိုင်းနယ်စပ်မြို့ကိုဘာနီမှာ IS စစ်သွေးကြွတွေတိုက်ပွဲဖြစ်နေတာတွေကိုတူရကီအစိုးရတပ်တွေဝင်ရောက်ကူညီဖို့ကတ်တွေကတူရကီအစိုးရကိုတောင်းဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့တူရကီနိုင်ငံနယ်စပ်က IS Islam စစ်သွေးကြွတွေတိုက်ဖို့ဆီးရီးယားနဲ့အီရတ်မှာတပ်အင်အားတွေအသုံးပြုရေးတူရကီလွှတ်တော်အမတ်တွေကမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။ဒါအပြင် IS ချေမုံIS တွေကိုခြေမုံစစ်စင်နိုင်ဖို့အတွက်တူရကီနယ်မြေမှာနိုင်ငံခြားမဟာမိတ်တွေအခြေစိုက်ဖို့ကိုလည်းခွင့်ပြုထားပါတယ်ရှင်
။ဟောင်ကောင်ရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပြုလုပ်ဖို့တောင်းဆိုထားချက်တွေကိုအခုသတင်းဘက်ကုန်ပိုင်းမှာတရားဝင်ဆွေးနွေးညှိနှိုင်းမှုသဘောတူညီမှုရရှိပြီးဖြစ်တဲ့အကြောင်းဟောင်ကောင်အစိုးရနဲ့ဆန္ဒပြကျောင်းသားတွေကပြောဆိုလိုက်ပါတယ်။ကျောင်းသားကိုယ်စားလှယ်တွေနဲ့အင်္ဂါနေ့နှောင်းပိုင်းမှာဆွေးနွေးခဲ့ပြီးတဲ့နောက်ကျောင်းသားခေါင်းဆောင်တွေနဲ့ဟောင်ကောင်အုပ်ချုပ်ရေးအတွင်းဝင်ကယ်ရီလမ်တို့ကြားစကားပြောဆိုမှုကိုလာမဲ့တောက်ကြနေမှာကျင်းပမှာဖြစ်တယ်လို့အခြေခံဥပဒေရေးရာလက်ထောက်အတွင်းဝင်လူကောင်ဝါကပြောဆိုလိုက်ပါတယ်။တ တချင်ကဗြိတိသျှကိုလိုနီဖြစ်တဲ့ဟောင်ကောင်မှာသတင်းတပတ်ကျော်ကြာတောင်းနေကြည့်တဲ့ចောင်းသားတွေခေါင်းဆောင်တွေဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးအခုခါမှာတော့ရာကနန်းလောက်သာလမ်းမတွေပေါ်မှာကျန်မာတော့တယ်ចောင်းတွေအများစုပြန်ဖွင့်နိုင်ပြီဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေလည်းပြန်လဲပြီးတော့လေပတ်နိုင်ချိန်မှာအခုလိုတွစ်ဆုံဆွေးနွေးကြဖို့အတွက်ကြီးညာချက်ထွက်ပေါ်လာတာဖြစ်ပါတယ်တလင်းလာနေတုန်းကတော့အစိုးရဘက်ကចောင်းသားတွေဘက်ကပါတွစ်ဆုံဆွေးနွေးရေးအတွက်အခြေခံမူတွေချမှတ်နိုင်ခဲ့ပြီဖြစ်တယ်လို့ပြောဆိုခဲ့ကြပါတယ်ခင်ဗျာ
American သမ္မတ Obama အပါအဝင်အခြားကမ္ဘာခေါင်းဆောင်တွေတက်ရောက်ဖို့ရှိတဲ့မြန်မာနိုင်ငံကအရှေ့အာရှထိပ်သီးညီလာခံမတိုင်ခင်တလအလိုမှာသမ္မတလူငယ်ချမ်းသာကွင်းနဲ့အကျဉ်းသား3000ကျော်ကိုအင်္ဂါနေ့ကမြန်မာဆွေရကလွှတ်ပေးလိုက်ပါတယ်။ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးကိုဥတည်ပြီးအခုလိုလူငယ်ချမ်းသာကွင်းပေးတာဖြစ်တယ်လို့မြန်မာပြန်ကြားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းအတွေ့အမှုကိုကိုဘိုကြီးကတော့လွှတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာထောင်လန်းရေးအရာရှိဟောင်း6ဦးသို့မဟုတ်9ဦးလောက်ပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်အနှဲငယ်ပဲရှိတယ်လို့သူကပြောပါတယ်။မနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျန်ဆာကီကမြန်မာအစိုးရကအကျဉ်းသားတွေကိုလွှတ်ပေးတာအမေရိကန်ကကြိုဆိုပေမဲ့နိုင်ငံရေးအကျဉ်းသားအားလုံးချင်းချက်မရှိပြန်လွှတ်ပေးဖို့တိုက်တွန်းသွားပါတယ်။ AI လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကလည်းဒီရိုဟင်ဂျာတအုပ်ဖြစ်တဲ့ရှေ့နေဥကြော်လှအောင်အပါအဝင်အခြားဒီအမှုတွဲနှစ်ဦးကိုလွှတ်ပေးလိုက်တဲ့အတွက်ကြိုဆိုပေမဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာနိုင်ငံတကာကယုံကြည်ဖို့အတွက်နိုင်ငံရေးအကျဉ်းသားအားလုံးလွှတ်ပေးဖို့ကိုလည်းတိုက်တွန်းသွားပါတယ်ရှင်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကဗိုလ်ထုနေနန်းခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမြောက်ပိုင်းခကပူရာစီဒေသမှာပျောက်ဆုံးနေတဲ့တောင်တက်သမားတွေကိုရှာဖွေရင်းသတင်းတစ်ပတ်ကျော်ကြာထပ်မံပျောက်ဆုံးသွားခဲ့တဲ့ထိုင်းကေဇေးရဲ့ဟတ်ယင်ပေါ်မှာလိုက်ပါသွားသူ3ဦးနဲ့2ဦးကိုပြန်လည်ပြီးတော့တွေ့ရှိခဲ့ပါတယ်။အဲ့ဒီသူဟာနောင်မွန်းကျေးရွာကိုရောက်ရှိလာပြီလို့ရှာဖွေကေဇေးရဲ့တွေလုပ်နေတဲ့ True Foundation ကပြောဆိုပါတယ်။ဒေသကနေအပြောအရတော့ကြံပျောက်ဆုံးနေသူ2ဦးဟာတောထဲမှာဒါရန်ရရှိနေပြီးသူတို့ကိုဆက်ပြီးတော့ရှာဖွေနေတယ်လို့လည်းသိရပါဗျ။ကိုရွှေရင်ကျော်ဆိုသူဟာနောင်မွန်မြို့နယ်ကလန်ခါကြီးပြွာကိုလေးရင်ပြက်တဲ့နေရာကတဆင်လမ်းလျှောက်ပြီးတော့ပြန်လည်ရောက်ရှိလာတာဖြစ်တယ်လို့ True Foundation ရဲ့ပြောခွင့်ရသူကိုဖြိုးကိုကိုတက်က VOE ကိုပြောပါဗျ။ရဟယင်ကပတိန်နှစ်ဦးကတော့အနေနဲ့ထိခိုက်ဒါရန်ရရှိထားတယ်လို့သိရကြောင်းနဲ့ဘာကြောင့်လေးရင်ဒီခါမှာခင်ဗျာဘာကြောင့်ရဟယင်ပြက်ကျခဲ့ရတယ်လဲဆိုတာနဲ့အဲ့ဒီရဟယင်ဘယ်မှာရှိနေတယ်လဲဆိုတာအသေးစိတ်တွေကိုတော့မသိရသေးပါဘူးလို့ပြောပါတယ် before ရဟယင်ဟာရှာဖွေကေဇေးရီပြုလုပ်နေစဉ်အတွင်းမှာပဲ September 29ရက်နေ့ကပျောက်ဆုံးခဲ့တာဖြစ်ပါတယ်တက္ကသိုလ်ခြေလင်းနဲ့တောင်တက်အသင်းတဘာဝခေါ်တန် Foundation ကကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့နှစ်ဦးဟာဩဂုတ်လ31ရက်ဩဂုတ်လ31ရက်နေ့ကခါကာဘူရာစီတောင်ကိုအောင်မြင့်မြတ်တက်ရောက်ခဲ့ကြောင်းစကားပြောစစ်ကနေသတင်းပေးပို့ပြီးနောက်ပိုင်းမှာအဆက်အသွယ်ပြတ်တောက်ပျောက်ဆုံးသွားတာဖြစ်ပါတယ်။ရှာဖွေကေဇေးရီလုပ်ငန်းတွေကိုစက်တင်ဘာလ10ရက်နေ့မှာစတင်ခဲ့ပြီးတဲ့နောက်29ရက်နေ့မှာရဟန်ရင်တစ်စင်းနဲ့အတူလူ3ဦးထပ်မံပျောက်ဆုံးခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ
။တန်ခွေလောင်စာစီတွေတည်လာတဲ့ VNN အလံတင်ထားတဲ့တင်မောရင်တစ်စင်းဟာပျောက်ဆုံးနေပါတယ်။တီးခဲ့တဲ့ဂျာတာပရေးနေကအဲ့ဒီတင်မောဟာစင်ကာပူနိုင်ငံကနေ VNN ကိုထွက်ခွာလာခဲ့တာပါ။အများကတော့တင်မောကိုပင်လယ်ဓားမြတွေပြန်ပြီးဆွဲသွားမှာစိုးရိမ်နေကြပါတယ်။အဲ့ဒီတင်မောဟာဓာတ်ဆီတန်ချိန်9000နဲ့200တန်ပေါင်းကိုတည်ဆောင်လာတာဖြစ်ပါတယ်ရှင
်။ဂျပန်သိပ္ပံပညာရှင်တွေဖြစ်ကြတဲ့အီဆာမူအကာဆာကီနဲ့ဟီရိုရှိအမာနိုအီအမေရိကန်သိပ္ပံပညာရှင်ယူဂျီနာမာမူရာတို့ဟာ2014ခုနှစ်အတွက်ယူဘဗေဒဘာသာရပ်ဆိုင်ရာနိုဘယ်ဆုတွေရရှိသွားကြပါတယ်။ဆွမ်းဆောင်ရည်ထိရောက်ပြီးတော့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ LED လျှက်စစ်မီးနည်းပညာသစ်ကိုတီထွင်နိုင်ခဲ့တဲ့အတွက်သူတို့ကိုစုထိမြင့်တဲ့အကြောင်းစုရွေးချယ်ရေးအဖွဲ့ကမနေ့ကကြေညာခဲ့တာပါဒီကနေ့မှာတော့ဓာတုဗေဒပညာရပ်ဆိုင်ရာနိုဘယ်ဆုကိုကြေညာမှာဖြစ်ပါတယ်ကမ္ဘာလျှက်စစ်တန်းအားသုံးဆမှုရဲ့၄ပုံတစ်ပုံလောက်ဟာအလင်းရောင်ရဖို့အတွက်အသုံးပြုနေတာကြောင့် အယ်ဒီဒီမီဟာကမ္ဘာသယံဇာတအရင်းမြစ်တွေကိုခြွေတာဖို့ဖြစ်စီတယ်လို့စုရွေးချက်ရေးအဖွဲ့ဆွီဒင်သိပ္ပံပညာဆိုင်ရာတော်ဝင်အကယ်ဒမီကပြောဆိုပါတယ်အကာဆာကီဟာဂျပန်နိုင်ငံမဲဂျီယိုတက်ကတူကဖြစ်ပြီးတော့အမန်နိုကတော့နာဂိုယာတက်ကတူကပမောက္ခဖြစ်ပါတယ်ဂျပန်နိုင်ငံမှာမွေးဖွားပြီးတော့အမေရိကန်နိုင်ငံသားဖြစ်တဲ့နာကာမူရာကတော့စန်တာဘာဘရာမြို့ကယ်လီဖိုးနီးယားတက်ကတူကပါဒိုင်နမိုက်တီထွင်သူစီးပွားရေးလုပ်ငန်းရှင်ကြီးအယ်ဖရက်နိုဘယ်ရဲ့အယ်ဖရက်နိုဘယ်ရဲ့ဆန္ဒအတိုင်းသိပ္ပံစာပေနဲ့ညဉ့်ဉန်းရေးဆိုင်ရာနိုဘယ်ဆုတွေကို1900တခုနှစ်ကစပြီးတော့ချီးမြှင့်လာခဲ့တာဖြစ်ပါတယ်သိပ္ပံပညာရဆိုင်ရာနိုဘယ်ဆုချီးမြှင့်ခံထားရဘူးသူတွေထဲမှာနာမည်ကျော်ပညာရှင်တွေဖြစ်ကြတဲ့အယ်ဘတ်အိုင်စတိုင်းနဲ့နီးလ်ဘောပယ်ရီနဲ့မယ်ရီခရူးဇနီးမောင်နှံလည်းပါဝင်ပါတယ်အမေရိကန်ပြည်တော်စုမှာအီဘိုလာဗိုင်းရပ်စ်ပိုးမပြန့်ပွားအောင်တားဆီးဖို့လှုပ်ဆောင်ချက်အစ်စ်တွေကိုအစိုးရကစမ်းစစ်လေ့လာနေတယ်လို့သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။သမ္မတကဒါလက်စ်မှာဖြစ်တဲ့အခြေအနေလေးနဲ့ပတ်သက်ပြီးတော့တင်ကားစာတချို့ရရှိထားပြီးတော့ဖြစ်တယ်။အမှားရင်းခံလို့မဖြစ်ဘူးလို့ပြောဆိုခဲ့ပါတယ်။ဒီကိစ္စရဲ့နဲ့ပတ်သက်ပြီးတော့ဆေးရုံဆေးကန်းနေဆေးဝန်တန်းနေနဲ့လူနာတွေကိုအချင်းချင်းထိတွေ့မှုဘလို့ရှိသလဲဆိုတာတွေနဲ့သတိထားရမယ်လို့နောက်ပြီးတော့သူတို့သိရှိနားလည်အောင်ရှင်းပြရမယ်ဆိုပြောဆိုပါတယ်တင်းနာနေကနိုင်ငံတော်လုံခြုံရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးချိန်မှာမစ္စတာအိုဘားမားကအဲ့ဒီလိုပြောဆိုခဲ့တာပါအနောက်အာဖရိကမှာရောအမေရိကန်ပြည်တော်စုမှာပါနိုင်ငံတကာကနေဝင်လာတဲ့ခီးတွေတွေကိုစစ်ဆေးတဲ့နောက်ထပ်နီးလန်းတွေကိုတာဝန်ရှိသူတွေကရှာဖွေနေတယ်လို့လည်းသူကပြောဆိုပါတယ်အမေရိကန်မြေပေါ်မှာအီဘိုလာရောဂါပိုးကူးစက်ထားတဲ့ပထမဦးဆုံးလူနာရှိထားပြီးတဲ့နောက်ကြိုတင်ကာကွယ်ရေးဆိုင်ရာနောက်ထပ်လှုပ်ဆောင်ချက်တွေလုပ်နေကြပါပြီလိုင်ဘီးရီးယားကနေအမေရိကန်စီကိုပြီးခဲ့တဲ့လကရောက်လာတဲ့သောမတ်စ်ဒွန်ကန်ဟာတက်ဆက်စ်ပြည်နယ်ဒါလတ်စ်မြို့ကဆေးရုံတစ်ခုမှာစိုးရင်ရတဲ့အခြေအနေရှိနေစေပါအမေရိကန်ပြည်တော်စုမှာအီဘိုလာပြန့်နှံ့နိုင်ခြေကတိတ်နေလုံးပေမဲ့ရောဂါပိုးတက်ဖြစ်မှုအတွက်လှုပ်ဆောင်နိုင်စွာအပြည့်အဝရှိဖို့လိုတယ်လို့ပြောဆိုပါတယ်ခင်ဗျာ Direct from Washington The Voice
of America The OA ပို့ထုံးနေမနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မိုက်အင်ဂျင်နိုင်တို့ကကြေညာခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်နဲ့စုစည်းတင်ပြချက်တွေကိုဆက်တိုက်ထုတ်လွှင့်ပါမယ်အခုအရင်ဆုံးတော့မြန်မာအစိုးရကမနေ့ကလွတ်ပေးလိုက်တဲ့အကျဉ်းသားတွေအကြောင်းတင်ပြပါမယ်မနေ့ညကစစ်တွေထောင်းကလွတ်မြောက်လာတဲ့ MSF ဝန်ထမ်းဟောင်းရှေ့နေဦးကျော်လာအောင်ကတော့လူမျိုးရေးဘာသာရေးကြားမှခွဲခြားမှုမရှိတဲ့တရားဥပဒေစိုးမိုးရေးမြန်မာနိုင်ငံမှာလိုအပ်နေတယ်လို့ VOA ကိုပြောပါရယ်လွတ်လာပြီးနိုင်ပိုင်းအတွင်းမိုက်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းကြည့်တော့သူကအခုလိုစပြောပါရယ
်အင်္ဂါနေ့ကလွှတ်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yahili လွှတ်ပေးဖို့တောင်းဆိုထားတဲ့ MSF နေစည်းမထားဆရာဝန်များအဖွဲ့ဝန်ထမ်းဟောင်းရှေ့နေဦးကျော်လှအောင်နဲ့အမှုတွဲဖြစ်တဲ့ဦးကျော်မြင့်နဲ့တားဖားလဲပါဝင်ပါရယ်ဒါအပြင် KIA နဲ့ဆက်သွယ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတဲ့တိုင်းရင်းသားကိုမာလာဟာမြစ်ကြီးနားထောင်ကနေလွတ်မြောက်လာတယ်လို့ AAPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းတွဲပတ်အတွင်းမှုကိုဘူကြီးကလည်းပြောပါတယ်။သမရလူငယ်ချမ်းသာခွင့်ပေးတဲ့အထက်မှာထောင်လန်းရေးအရာရှိဟောင်းဘုံမှုကျုပ်သိန်းဆွေနဲ့ရှေဦးလဲပါဝင်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။အကျဉ်းသားတွေကိုထောင်ထဲချပြီးလူငယ်ချမ်းသာခွင့်ပေးနေတဲ့အထက်မှာနိုင်ငံရေးအကျဉ်းသားအရေးအတွက်အလွန်နည်းနေတာကိုနိုင်ငံတကာအစိုးရနဲ့လူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကမြန်မာအစိုးရကိုဝေဖန်နေကြပါတယ်။မနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျန်ဆာကီကမြန်မာအစိုးရကအကျဉ်းသားတွေကိုလွှတ်ပေးတာအမေရိကန်ကကြိုဆိုပေမဲ့နိုင်ငံရေးအကျဉ်းသားအလုံးချွင်းချက်မရှိပြန်လွှတ်ပေးဖို့အခုလိုတိုက်တွန်းပါတယ်။
Well, we welcome reports that the government of Burma has released a number of prisoners with amnesty, I should say, today. We don't have all of the details yet on those who have been released. We urge the government to continue to work expeditiously.
အစိုးရအနေနဲ့ဆက်လက်ပြီးအမြန်ဆုံးနိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့နှင့်လွှတ်ပေးခဲ့ပြီးဖြစ်တဲ့လူတွေအပေါ်လဲချမှတ်ထားတဲ့ချွင်းချက်တွေကိုဖယ်ရှားပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ
်။ AI လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းမြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးမြန်မာအစိုးရတကယ်ဆောင်ရွက်နေပါတယ်ဆိုတာနိုင်ငံတကာယုံကြည်ဖို့အတွက်နိုင်ငံရေးအကျဉ်းသားအလုံးလွှတ်ပေးဖို့အခုလိုတိုက်တွန်းပါတယ်။
Since we put out our press release, we've actually received the good news that there is
Rohingya တို့ဖြစ်သူယုံကြည်ချက်ကြောင့်အကျဉ်းချခံရတဲ့ဥကျော်လာအောင်ကိုလွှတ်ပေးလိုက်တဲ့သတင်းဟာကောင်းတဲ့သတင်းမှာရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေကိုမီးမောင်းထိုးပြနေသူတူဖြစ်ပါတယ်။သူ့ကိုတစ်နှစ်ကျော်အကျဉ်းထောင်ထဲမှာအပြစ်မရှိဘဲအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားခဲ့တာပါ။အင်္ဂါနေ့ကလွှတ်ပေးလိုက်တဲ့အကျဉ်းသားအရေးအတွက်ထောင်ထဲချပြီးရှိတယ်ဆိုပေမဲ့ဒါဟာအာဏာပိုင်တွေဘက်ကအကျိုးမရှိတဲ့လှုပ်ဆောင်ချက်ပဲဖြစ်ပါတယ်။
အသက်85နှစ်အရွယ်ရှင့်နေဦးကျော်လှအောင်ဟာစစ်တွေသားဖြစ်ပြီး1990ခုနှစ်အထွေထွေရွေးကောက်ပွဲမှာအမျိုးသားလူခွင့်ရေးဒီမိုကရက်တစ်ပါတီခေါင်းဆောင်တဦးအနေနဲ့စစ်တွေမှာလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးကောက်ခံခဲ့ရပါတယ်။ဒါပေမဲ့စစ်အစိုးရကသူ့ကိုဖမ်းဆီးပြီးထောင်ဒဏ်14နှစ်ချမှတ်ခဲ့ပြီးတဲ့နောက်1998ခုနှစ်မှာလွတ်မြောက်လာခဲ့ပြီး1998ခုနှစ်မှာ MSF မှာဝန်ထမ်းဖြစ်လုပ်ကိုင်ခဲ့ပါတယ်။သမရဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်လူငယ်ချမ်းသာခွင့်အကြိမ်ကြိမ်ပေးခဲ့ပေမဲ့ AAPP အပါအဝင်နိုင်ငံရေးအကျဉ်းသားအရေးကူညီဆောင်ရွက်ပေးနေသူတွေရဲ့စီရင်အရာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသား80နီးပါးရှိနေပါတယ်ရှင
်အခုတင်ပြသွားခဲ့တာကတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားအလုံးချွင်းချက်မရှိပြန်လုပ်ပေးဖို့ဒီခါမှာရှင်ချွင်းချက်မရှိအ мян ဆုံးလွတ်ပေးဖို့အမေရိကန်အစိုးရအပါအဝင်နိုင်ငံတကာလူအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့တွေကမနေ့ကတောင်းဆိုလိုက်တဲ့သတင်းကိုအတမရမိန့်ခွန်းအမိန့်နဲ့လူငင်းချနာခွင့်ပြုလိုက်တဲ့အကျဉ်းသား3000ကျော်မှာလက်ရှိစီးရင်နေအရကုလသမဂ္ဂလူအခွင့်အရေးကော်မရှင်ကလွတ်ပေးဖို့တောင်းဆိုထားတဲ့နိုင်ငံရေးအကျဉ်းသားစီးရင်တွေထဲကတူအပါအဝင်အမှုတွဲနှစ်ဦး AAPP ကသတ်မှတ်ထားတဲ့နိုင်ငံရေးအကျဉ်းသားတူစုစုပေါင်း4ဦးပဲပါဝင်တဲ့အကြောင်းကိုမိုက်အင်ဂျင်နိုင်ကတင်ပြသွားခဲ့တာပါရှင်အခုကတော့စိုးစိုးကကျွန်မမာရင်ပြီးတော့မှတင်ပြခဲ့သလိုညကမနေ့ညကစစ်တွေကထောင်ကလွတ်မြောက်လာတဲ့ MSF ဝန်ထမ်းအောင်ရှင်းနေဦးကျော်လာအောင်အကြောင်းကိုမှအင်ဂျင်နိုင်ကလွတ်လာပြီးနိုင်ပိုင်းအတွင်းဆက်သွယ်မေးမြန်းထားတာကိုတင်ပြပါမယ်ရှင
်ကျွန်တော်ကိုစက်တင်ဘာ26ရက်နေ့ကတနစ်ခွတ်ထောင်ထဲရှာလိုက်တယ်ကျွန်တော်လေးကိုရှင်းနေနဲ့အယူခံရှင်းနေလွတ်တော့ကအယူခံတွေပါတယ်တင်ထားလိုက်တယ်ဒါမှဒီခုနှစ်ရက်နေ့ကဘာဖြစ်လဲဆိုတော့အစိုးရကသမဒယုံကခေါင်းထဲမှာဟိုနေပြီးတော့6လကျန်တဲ့လူတွေပေါ့ဥပမာတနည်းကျော်နေခရမယ်6လကျန်ရမယ်အဲ့လိုလူတွေလွတ်ရမယ်ဆိုပြီးတော့အဲ့ဒါနဲ့လွတ်တာပါဒါမဲ့ကျွန်တော်ကဟိုလက်မထိုးခရတယ်လေးရတဲ့အရာကျွန်တော်လက်မထိုးရတယ်နောက်အမှုဖြစ်ရင်အခုကျန်တဲ့ပြည်တယ်လေကျွန်တော်ခံရမှာအဲ့လိုလက်မထိုးပြီးမှကျွန်တော်ကိုလွတ်လိုက်တာ
ဟုတ်ကဲ့အဲ့တော့အငယ်အခုမြင်ရတဲ့အခြေအနေလွတ်လာတဲ့အခြေအနေအငယ်ဟိုအမြင်ပြောပြပေးပါဦ
းခုလွတ်တာကကျွန်တော်ကိုစီစစ်တယ်လေစီစစ်ပြီးမှကျွန်တော်ကိုခွန်နိုင်လာမှအဲ့ဒါသူတို့အချင်းစီဌာနကနေဘူးမေဝါထိပိုးပေးတယ်ပိုးပြီးတော့ကျွန်တော်ကတက်ကြည့်ပြီးမှနေတယ်ကျွန်တော်အင်္ဂါရင်ဆိုမျိုးထင်းမှလေထောင်းဆင်းနေမှဖြတ်လိုက်တယ်ဆိုတော့ကျွန်တော်ကိုတက်ကြည့်ပြီးကိုရောက်နေတယ်မိသားစုကဆိုတော့အဲ့ဒီမှာပဲကျွန်တော်ဟိုကျွန်တော်ကကြိုးတယ်ကြိုးပြီးတော့အဲ့ဒီကနေကျွန်တော်အင်္ဂါရောက်တယ်ရောက်ပြီးတော့ဂူမီတဇုံနဲ့အတူရှိပါတယ
်ဟုတ်ကဲ့အဲ့တော့ထောင်ထဲမှာအငယ်ကျမကြီးအခြေအနေဆိုးရွားတဲ့ဟိုထောင်ထဲမှာရင်ဆိုင်နေရတဲ့အခြေအနေလေးတွေရောပြောပြပေးပါအောင်ရှင
်ထောင်ထဲမှာကောင်းပါတယ်ကျွန်တော်ကောင်းကောင်းမွန်မွန်ထားပါတယ်ဒါအားသူတို့ကလေးလေးစားစားထားပါတယ်နောက်ဆိုကျွန်တော်ကရှင်းနေပြောဖြစ်တယ်နောက်တစ်ခုကကျွန်တော်နေမကောင်းဘူးအသက်ကလေးကြီးပြီဆိုတော့အဲ့ဒီထောင်ပိုင်းကဒါအားကျွန်တော်ကိုအယူဆိုင်တယ်ကျမကြီးကိုလေးဆောင်တယ်ကအယူဆိုင်တယ်
ဟုတ်ကဲ့အငဲကိုချခဲ့တဲ့ပုံမှန်နဲ့ပတ်သက်ပြီးတော့ရှင်းပြလို့ရမလားရှင်
။ဖန်တိုက်ရှင်မှာကျွန်တော်ကအဆွေးခေါ်ပြီးတော့သူတို့ကိုဂိမ်းနဲ့ပေါက်ခိုင်းတယ်ဆိုပြီးတော့အဲ့လိုသူတို့ဆွေးဆက်တင်တယ်။တရားလေးရှိရှိရဲ့မင်းဆောင်တရားငါစီတုံးရကိုစင်ငါဒီမှာဆွေးတင်စီပုဂ္ဂိုလ်တရားမှာအရာရှိတရားမှာတယ်လီဖုန်းတလုံးပြောက်သွားတယ်ဟန်တဲ့ကိုတုံးရကိုစင်ငါဒီမင်းဆောင်တရားကိုအဲ့လောက်နဲ့ဆွေးတာပါဒါမှကျွန်တော်ကကျွန်တော်မှမနေပြီးတော့အရင်ကတည်းကဖန်ထားတဲ့ဦးကျော်မင်းရဲ့သူ့သားကိုလေလာပြီးတော့တည်ထိပ်လိုက်တယ်။ထိပ်လိုက်တဲ့ဆိုတော့ကျွန်တော်ကရှင်းနေမှငားနိုင်ဘူး။ရှင်းမှမငားနိုင်ဆိုတော့ဒီစစ်တွေကရှင်းနေတယ်ကကျွန်တော်မှတွေ့ကိုမလိုက်ဘူး။မလိုက်ဆိုတော့နောက်ဦးကျော်မင်းတို့ပထမအမှုကိုရှင်းနေကသူတို့ရောင်းကားငားနေရှင်းနေကလိုက်ပြီးတော့လိုက်တယ်ဆိုတော့အဲ့ဒီရှင်းနေကဒီအမှုကိုလိုက်ပြီးတယ်ရောင်ကပြန်လို့တော့ရှင်းနေဦးလာမျိုးမင်းပါဆိုတော့လိုက်ပြတယ်ဆိုတော့ဦးကျော်မင်းတို့ကအမုန်းနံပါတ်36မှာလို့တော့တယ်ဟိုဂျွန်လန်စီလီယန်နဲ့လို့တော့တယ်နောက်ဒီအမှုမှာကြတော့သူတို့မလွတ်နိုင်ဖြစ်နေတယ်ကျွန်တော်နဲ့26ရက်နေ့မှာကျွန်တော်တို့ ဟိုတရားသူကြီးကပုံမှန်149မြင်းဆောင်150နဲ့တနည်းခွေချလိုက်တယ်ပုံမှန်149မြင်းဆောင်150မှာကစုစုပေါင်းတောင်းတဲ့အမက်ဆီမမ်ကနန်နီပဲရှိတယ်တနည်းခွေချလိုက်တယ်ဆိုတော့ကျွန်တော်မှကျန်တာက3လလောက်ပဲကျန်တယ်ကျွန်မမှဦးကျော်မီတို့သားဖားမဆိုရင်4လလောက်ပဲကျန်တယ်ဆိုတော့အဲ့လိုပဲဖြစ်တာပါဆိုတော့ဒီအနည်းဆုံး6လထက်မှကျွန်တော်ဝင်ကားတာပေါ့ဝင်ကားတာခါကျွန်တော်ဒီနေ့လွတ်လာတာပါ
ဟုတ်ကဲ့အငယ်ကိုယ်တိုင်းလည်းရှိနေဖြစ်တဲ့အတွက်ဒီလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီဥပဒေရေးရာကိစ္စတွေမှာအငယ်ရဲ့ဟိုတုံ့တက်ချက်ပြီးပေါ့နော်ပြောပြလို့ရပါရှင
်အဲဒါဒီပြောမယ်ဆိုရင်ကရှေ့ကြည့်ရင်ဥပဒေစိုးမိုးရေးကပြင်မရှိပါဘူးအငယ်လက်တရားရုံးမှာဝန်ထမ်းတရားဝန်နည်းနဲ့လုပ်ခဲ့ပါတယ်အငယ်က1960ကနေပြီးတော့အငယ်စတန်ဒူဂါဖာလုပ်တာဆက်ရှင်မင်းကြီးအဆက်ဆက်လုပ်ခဲ့တယ်အဲ့ဒီတုန်းကဆိုရင်တရားဥပဒေမှာလူမျိုးခွဲခြားမှုမရှိဘူးအတဲယူခွဲခြားမှုမရှိရောက်ကြမင်းမှာခွဲခြားမှုမရှိဘူးအခုကျတော့တအားလူမျိုးခွဲခြားမှုကတအားများတယ်အခုကဆိုတော့တရားဥပဒေစိုးမိုးရေးမရှိဘူးပေါ့
မနေ့ညကစစ်တွေထောင်းကလွတ်လာတဲ့ရှင်းနေဦးကျော်လာအောင်ကိုမှတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာပါရှင်ကာကာပိုရာစီဖက်မှာတပတ်ကျော်ကြာပျောက်ဆုံးနေတဲ့ထိုင်းဟတ်ရင်မောပါသွားသူတို့ကိုအသက်ရှင်လက်ပြန်လည်တွေ့ရှိရပြီလို့ရှာဖွေရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကိုဆက်သွယ်မေးမြန်းထားတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြမှာပါရှင်
။သူတို့သုံးဦးစလုံးဟာဒဏ်ရာနှဲငယ်ရထားပြီးမဲ့အသက်ရှင်ရှိနေပြီးတော့သူတို့တဲကဒီ2 pound edition ကကိုရွှေရင်ကျော်စုစုကတော့နောင်မွန်ကကြေးရွာကိုရောက်ရှိနေပြီလို့သိရပါတယ်။သူဟာနောင်မွန်မြို့နယ်တဲကလန်ခါကြေးရွာကိုရဟရင်ပြတ်တဲ့နေရာကတဆင်လမ်းလျှောက်ပြီးတော့ပြန်လည်ရောက်လာတာဖြစ်တယ်လို့2 foundation ပြောခွင့်ရသူကိုဖြိုးကိုကိုတက်က view ကိုပြောပါတယ
်သူတို့ကတော့အဓိကတော့ဒီလန်ခါကြီးရောက်ကိုပြန်လည်ပြီးတော့လမ်းလျှောက်ပြီးတော့ရောက်ရှိလာတဲ့အပိုင်းပေါ့နော်အခုချိန်တော်ကြီးကတော့ဒီလုံးဝဟိုပို့ရပေးရတယ်လက်ရှိကျမရေးချင်ဒီကောင်းမွန်တယ်ပေါ့နော်ဟိုကက်ပတန်နှစ်ဦးကတော့အနေနဲ့တိကျတဲ့ရထားလို့သိရပါတယ်ခင်ဗျာဟုတ်ကဲ့ကြောက်သွားတဲ့သုံးသွားတဲ့နေရာတော့ကျွန်တော်လက်ရှိတော့မသိသေးပါဘူးဘာဖြစ်လို့လဲကျွန်တော်လွန်ခဲ့၄နှစ်ရာမှာသူတို့အဲ့ရွာကိုပြန်ပြီးတော့ရောက်ရှိလာတယ်ပေါ့နော်ရရှိလာရဆိုရင်အပိုင်းမှာကျွန်တော်ရဟိုက်နဲ့ပတ်သက်တဲ့ဖိထားပိုင်းတို့သူဘယ်နေလို့အဲ့အဲ့လက်ရှိဆက်တဲ့ပြတ်တော့သွားတဲ့နေရာအချင်းနေလို့ပါလို့ကျွန်တော်နောက်မှသတင်းထပ်မှပြီးထုတ်ပြန်ပါမယ်ခင်ဗျာဟုတ်လက်ရှိကကျွန်တော်တို့ကတော့ဒီရန်ကုန်အမြန်ဆုံးကျမကြီးဆက်ဆော့ဟိုဆောက်ရှောက်မှုခံယူနိုင်လိုအပ်မယ်ဆိုရင်ပေါ့နော်လိုအပ်မယ်ဆိုကျမကြီးဆောက်ရှောက်မှုခံနိုင်တော့အမြန်အောင်ပြင်ဆင်နေပါတယ်ခင်ဗျာဟုတ်ကဲ့
ရဟိုက်မော်မှာပါသွားတဲ့2 foundation ကကိုရွှေရင်ကျော်စုသူကိုနောင်မွန်ကြေးရွာမှာစတင်တွေ့ခဲ့ပြီးတော့ကျန်နှစ်ဦးကတော့ဒဏ်ရာနဲ့တောထဲမှာကျန်နေတဲ့အတွက်ဒီလူတွေကိုပြန်လည်ခေါ်ယူဖို့ပြင်ဆင်နေတယ်ဆိုပြီးတော့2 foundation ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒေသခံတူလည်းဖြစ်တဲ့ဒီနောင်မွန်မြို့နယ်ပြည်သူ့လွှတ်တော်ကုစလေဦးကြည်ဘုံစာကတော့ဒီလင်းဟာပြက်ကျမိလောင်သွားတယ်လို့သိရပြီးတော့တောထဲမှာကျန်နေသူ2ဦးကိုတော့ညာရင်းချင်းပဲရှာဖွေမှုတွေစလုပ်နေပြီလို့ပြောပါတယ်။အဲ
ပြက်ကျတဲ့သဘောပဲ။ဒါနဲ့နောက်မှသူကပေါက်ခွေမိလောင်ပြီးတော့ပေါက်ခွေသွားတာ။ဒီမျိုးကတော့မြန်မာလူမျိုးကတော့အဲ့ဒီနားမှာပဲသူဟိုဟာနေခဲ့တယ်။ခိုင်းလေမျိုးနဲ့သူတို့မရောတော့အဲ့လိုပေါ့နော်တော်ရင်းဒီမှာပေါ့မန်းဒီမှာလာခဲ့တာတပတ်ရှိပြီလေအဲ့ဒါထိုင်းလေဘူးတော့မပါလာဘူးဟိုဒီမှာတော်ရင်းမှာပဲအခုတို့မှာသူစားခဲ့တယ်အဲ့ဒီစားသိက္ခာဟိုလမ်းသားရွာလမ်းသားရွာကိုရောက်လာဒီနေ့ပဲရောက်လာတယ်အဲ့ဒါဟိုတော့ဟိုတော့ဒီမျိုးမျိုးကိုအခုဒီရပဲဆက်ပြီးမှအကုန်လုံးစားနေကြပြီတော့ထိုင်းလေဘူးကသူလည်းအတူဘယ်လိုများများအဲ့ဒီဈေးရောက်ရောက်ခါကြီးဟိုဒီလောက်သိပါလာတဲ့နေကြီးမြန်မာလေးမျိုးကအဲ့ဒီဒီအနားမှာပဲနေခဲ့တာ
ဘာကြောင့်မို့ရဟန်းရင်ပြတ်ကျခဲ့ရတယ်လဲဆိုတာနဲ့အခုရဟန်းရင်ဘာမှရှိတယ်လဲဆိုတဲ့အသေးစိတ်တွေကိုတော့မသိရသေးပါဘူး before ရဟန်းရင်ဟာရှာဖွေပြုလုပ်နေစဉ်တွင်မှာပဲစက်တင်ဘာလ29ရက်နေ့မှာပျောက်ဆုံးသွားတာဖြစ်ပါတယ်တက္ကသိုလ်ခြေလျင်နဲ့တောင်ကျက်အသင်းသဘောခေါ်တဲ့ foundation ကကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့နှစ်ဦးဟာဩဂတ်စ်လ31ရက်နေ့ကခါကာဗူရာစီတောင်ကိုအောင်မြင်တယောက်ကြောင်းစကားပြောဆက်ကနေသတင်းပို့ပြီးတာနဲ့ဆက်သွယ်ပြတ်ပျောက်ဆုံးသွားတာဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ခဲ့ပြီးတဲ့နောက်29ရက်နေ့မှာဒီရဟယင်ဒဇင်းနဲ့အတူလူ3ဦးထပ်မံပျောက်ဆုံးခဲ့ရတာဖြစ်ပါတယ
်။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။သူယု ံကြီးရာကဏ္ဍကိုစောင့်မျှော်နှာစင်ဖို့ဖိတ်ခေါ်ပါရရှင်။ Ebola ရောဂါကူးစက်မှုခံယူနေတဲ့ Liberia လူမျိုး Thomas Eric Duncan ရဲ့အသေးအချင်းလေးဟာတိုးတက်မှုရှိပေမဲ့အတက်အကျအပြောင်းလဲလဲရှိနိုင်တယ်လို့ရောဂါကူးစက်မှုခံယူနေတဲ့ Texas ပြည်နယ် Dallas ဆေးရုံကပြောကြားလိုက်ပါတယ်။သူ့ရဲ့ရောဂါကူးစက်မှုခံယူနေတဲ့တစ်ချိန်ထဲမှာပဲ Dallas မြို့လယ်နားကသူနေထိုင်တဲ့ apartment တိုက်ခန်းတွေတွေကိုသက်ဆိုင်ရာကဆေးဖြန်းတာတွေအဲ့ဒီတိုက်ခန်းတွေမှာနေထိုင်သူတွေရဲ့ကျန်းမာရေးအခြေအနေကိုစောင့်ကြည့်တာတွေပြုလုပ်နေပါတယ်။အမေရိကန်ပြည်ထောင်စုကိုပြည်ပကရွှေ့ပြောင်းအခြေချသူတွေအများစုနေထိုင်ကြတဲ့အဲ့ဒီနေရာမှာမြန်မာပြည်သားတွေလည်းနေထိုင်ကြတာပါ။ယောဂါဖြစ်ပွားနေတဲ့နိုင်ငံကလာတဲ့လူတွေကိုလေဆိပ်မှာဓာတ်မှန်ရိုက်စောင့်ကြည့်ဖို့ပြင်ဆင်နေတဲ့အကြောင်းသမ္မတဥပမာကတနင်္လာနေ့ကပြောဆိုခဲ့ပါတယ်။အခုနောက်ဆုံး Dallas မြို့ကအခြေအနေနဲ့ပတ်သက်လို့ Dallas မှာနေထိုင်တဲ့ကိုရဲထုကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကိုရတော့ဒီပေါ့နော် Liberia နိုင်ငံသားတယောက်က Dallas မှာပေါ့နော် Ebola ရောဂါကိုရှာတွေ့ပြီးတော့ဆေးရုံတက်နေရတယ်ဆိုတဲ့သတင်းကျွန်တော်တို့ကြားပါတယ်ဆိုတော့အဲ့ဒီလူเจ้าပေါ့လေသူနဲ့ပတ်သက်တဲ့ဟာလေးကိုနည်းနည်းဟိုကိုရတော့သိတဲ့လောက်အရင်ပြောပြပေးပါလား
အာအဲ့ဒီကျွန်တော်တို့အဲ့ဒီ Liberia နိုင်ငံသားကသူကကျွန်တော်တို့မျိုးကိုလာခြင်းအတိတ်အကြောင်းရင်းဒီသူဒီကျွန်တော်တို့မျိုးမှာရှိနေတယ်သူတို့နဲ့အဲ့လိုမျိုးပေါ့ Africa မျိုးနယ်ဘွာဟိုအမျိုးသမီးတယောက်နဲ့သူနဲ့ဒီမင်္ဂလာဆောင်မှုအတွက်ရောက်လာခြင်းဖြစ်ပါတယ်ကျွန်တော်တို့အခုနောက်ဆုံးကြားရတဲ့သတင်းအရဒီမှာရှိနေတဲ့ဒီ local ပေါ့နော်ဒီဌာနေသတင်းနေရာလည်းပြောတယ်သူဒီတည်တော့မယ်လို့ပြောတယ်ကျွန်တော်တို့ပြီးခဲ့တဲ့စနေတနင်္ဂနွေကသူဒီတည်တော့မယ်လို့ကျွန်တော်တို့ကြားတယ်ပြီးတော့အဲ့ဒီကျွန်တော်တို့ရက်ကွက်မှာသူနေတဲ့ apartment မှာတော့ဆေးတွေဖျန်းနေခင်ဗ
ျ Thomas Duncan အဲသူနေခဲ့တဲ့အဲ့ဒီ apartment မှာဆိုရင်လည်းပဲဟိုကျွန်တော်တို့သိရတဲ့လောက်ကမြန်မာပြည်ကဟိုရွှေ့ပြောင်းပြီးတော့အခြေချနေထိုင်ကြတဲ့သူတော်တော်များများလဲဟိုနေတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့အဲ့တခြားသူတွေအပေါ်ဘယ်လိုဟိုတက်ရောက်မှုတွေရှိလဲ
အာတက်ရောက်မှုတွေကအချင်းချင်းမယုံကြည်တဲ့ပုံစံမျိုးဖြစ်တယ်ပေါ့ကွာခွဲခြားမှုတွေဖြစ်လာတော့နောက်တစ်ခုဘာဖြစ်တုံးဆိုတော့အဲ့ဒီဖြစ်ဖြစ်ချင်းမှာပဲအဲ့ယောဂပေါ်ပြီဆိုတာနဲ့အဲ့အပါမန့်ကြီးတစ်ခုလုံးကိုကျွန်တော်တို့လုံခြုံရေးပေါ့နော်ရဲအထီးဒီရဲတွေကျွန်တော်တို့ပြောကရှိတဲ့ရဲတွေအကုန်လုံးကဝိုင်းထားလိုက်ကြဗျာအဲ့လူတွေကိုအပြင်လုံးဝပြေးမထွက်တော့ပြေးမထွက်တော့ဘူးမိသားစုတွေတော်တော်များများပြေးမထွက်ဘူးအလုံးလုံးတဲ့လူတွေကိုသာလျင်ဟိုပြေးထွက်တော့တယ်ဘ누구မှလည်းအဝင်မခံဘူးဘ누구မှလည်းဟိုအထွက်မခံတော့ဘူးရဲတွေကအဲ့ဒါလူအလုံးလုံးတဲ့လူတွေကိုပဲသွားပြီးတော့အလုံးသွားလုံးဆိုပြီးတော့ပဲအဲ့လိုမျိုးပဲလွှတ်တယ
်ဒီမှာဒီယောဂပိုးစတွေ့ကြတဲ့ဟိုအစိုးရအနေနဲ့လည်းဒီယောဂပြန်ပွားမှုမရှိအောင်ဖိဖိစီစီလုပ်တယ်ဆိုပြီးကျွန်တော်တို့တင်းနေတယ်မှာကြားနေရတယ်လေ
ဆိုတော့ဟုတ်တယ်ခင်ဗျအဲ့ဒါတော့အမှန်ပဲ
ဆိုတော့ဒီမှာဒီအပတ်မတ်မှနေကြတဲ့သူတွေကြတော့ဟိုစစ်ဆေးခံတာမျိုးမလုပ်ဘူးလား
မလုပ်သေးဘူးခင်ဗျအခုအစိုးရကအခုနေ့စဉ်ကျွန်တော်တို့ဒီဝင်ပေါက်ထွက်ပေါက်တွေအကုန်လုံးရဲတွေနဲ့စောင့်ကြည့်နေတယ်သူတို့ပြောတဲ့အရာဆိုလို့ရှိရင်နှစ်ရက်ကနေပြီးတော့21ရက်အတွင်းအခုအဲ့ဒီအပါမန်ကလူတွေကတချို့ကျွန်တော်တို့မိတ်ဆွေတွေဆိုလို့ရှိရင်အဲ့ဒီအပါမန်မှာနေတယ်ပေါ့ဗျာကျွန်တော်တို့မှာစာချုပ်ရှိတယ်ပေါ့နော်စာချုပ်မပြည့်ခင်ကိုပြောင်းလို့ရှိရင်ရော်ကြီးပေးရမယ်ဆိုတာမျိုးစာချုပ်မှာပါတယ်တချို့ကျွန်တော်မိတ်ဆွေတွေတော်တော်များများဆိုလို့ရှိရင်အဲ့ဒီစာချုပ်ထဲမှာပါတဲ့အတိုင်းပေါ့နော်ဟိုရောကြီးပေးဆိုပေးပြီးတခြားအပန်းမအောင်တော့မှသူတို့ပြောင်းသွားခြင်းနဲ့စိတ်ရှိတယ
်ကျွန်တော်တခုမေးချင်တာကအစိုးရအနေနဲ့ဒီယောဂပြန်ပွားမှုမရှိအောင်ဖိဖိစီစီလုပ်နေကြတယ်ဆိုတဲ့အခါကျတော့အပပတ်မှာရှိတဲ့သူတွေကိုဒီကူးစက်မှုနဲ့ပတ်သက်ပြီးတော့စနစ်တကျစစ်ဆေးတာမျိုးလုပ်တာမရှိဘူးလား
မရှိသေးဘူးခင်ဗျမရှိသေးဘူးသူတို့ကစောင့်ကြည့်တဲ့အဆင့်ပဲရှိသေးတယ်အဲ့ဒါကြောင့်မလို့ပြောရခက်နေတာတချို့ဆိုရင်ပြောင်းသွားခြင်းနဲ့တချို့ဆိုလို့ရှိရင်လည်းဟိုပြောင်းခြင်းနဲ့စိတ်ကများနေတယ်ပြောင်းလို့မရဘူးရဲတွေကလုံးဝမှသူတို့နာမည်ကြီးနဲ့နာမည်စီးရင်တွေပါတယ်လူကြီးစီးရင်တွေပါတယ်ပါအကုန်ကောက်ပြီးတော့ထားတာတယ်သူတို့အကုန်လုံးကိုဟိုဒီ21ရက်ကြော်သွားမယ်ဆိုလို့ချင်းတော့စပြီတော့ကျွန်တော်တို့သိရတယ်ဒီတရက်နေ့ကနေစပြီတော့ပေါ့နော်ဒီအခုလာတရက်နေ့ကနေစပြီ21ရက်အတွင်းကြော်သွားမယ်ဆိုရင်တော့ဒါအကုန်လုံး clear ဖြစ်တယ်ပေါ့21ရက်အတွင်းမှာဖျားမယ်နာမယ်ဆိုလို့ရှိရင်အချိန်မီသူတို့ကောက်ပြီးတော့ဟိုဆေးရုံခေါ်သွားဖို့အတွက်ဆေးရုံကအဆင်သင့်ရှိနေတယ်ကျွန်တော်တို့အဲ့ပတ်ဝန်းကျင်မှာအဲ့ဒီအပါမန့်ပတ်ဝန်းကျင်မှာကျွန်တော်တို့ပြီးတော့ရဲကားတွေအဆင်သင့်ရှိနေတယ်အပါမန့်ကိုလည်း၄-၅ရက်လောက်သူတို့ပိတ်ထားတယ်ပြီးလို့ရှိရင်လည်းအပါမန့်ကိုလည်းသူတို့ဆေးတွေတိကျဖျန်းတယ်ခင်ဗ
ျကိုအောင်တင်ပြတော့တာပါရှင် VOA American အတန်ရဲ့ပုံထုံးနေ့မနက်ပိုင်းစီစဉ်တွေကိုမနက်9:00နာရီထိ line to meter 32 kHz 933ည line to meter 40 kHz 943ည line to meter 50kilohertz 9999နဲ့ line light meter 190 kilohertz 9905ရောကနေဆက်ပြီးအတန်လွှင့်မေးနေပါရရှင်